ကချင်ပြည်နယ်ဖက်ကန်ဒေသမှာအနည်းဆုံးလူ50ထက်မနည်းသေဆုံးသွားခဲ့အောင်စစ်တပ်ကလေကြောင်းကနေတနင်္ဂနွေနေ့ကတိုက်ခိုက်ခဲ့တာဟာလူသားမျိုးနွယ်ပေါ်ကျွလွန်တဲ့ရာဇဝတ်မှုမြောက်ပြီးအပြည်ပြည်ဆိုင်ရာတရားရုံးကိုလွှဲကျင်တယ်လို့လူခွင့်ရေးစောင့်ကြည့်အဖွဲ့ Human Rights Watch HRW ကအင်္ဂါနေ့ကပြောလိုက်ပါတယ် HRW ရဲ့သူတည်ဒီမန်နီမောင်ကအခုလိုဆိုပါတယ
် really need to see the UN Security Council step up. I mean they really should be passing this resolution.
ကုလသမဂ္ဂလုံခြုံရေးကောင်စီကဓာတ်တဲ့ပူပီတူလှုပ်ဆောင်ဖို့တကယ့်ကိုလိုနေပါလေလို့မန်နီမောင်က AP သတင်းကိုပြောသွားခဲ့တာပါ။မြမစစ်တပ်ကိုလည်းတင်ပို့တာပိတ်ဆို့အရေးယူဖို့ဆုံးဖြတ်ချက်တရက်ကိုချမှတ်ဖို့လဲသူကကုလသမဂ္ဂကိုတိုက်တွန်းလိုက်ပါတယ်။ဆေးရဆွေးမှုတွေကိုကျူးလွန်တဲ့အထောက်အထားတွေရှိနေတာကြောင့်အနေဆုံးတော့အပြည်ပြည်ဆိုင်ရာတရားရုံးကိုပို့တင်တယ်လို့လည်းသူကဆိုပါတယ်။လမ်းတွေကိုမြမစစ်တပ်ကပိတ်ထားတာကြောင့်ဒါအရသူတွေစိတ်ကူးလို့မရအောင်တားဆီးထားတယ်လို့ဖြစ်နေတယ်လို့လည်းသူကပြောသွားပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေတိုးများလာတာနဲ့ပတ်သက်ပြီးအာဆီယံနိုင်ငံကြီးဝန်ကြီးတွေကအင်ဒိုနီးရှားနိုင်ငံမှာတွေ့ဆုံဆွေးနွေးကြဖို့ရက်ပိုင်းအလို့မှာအခုလိုဘုံကျဲတိုက်ခိုက်တာဖြစ်ပါတယ်။ကယ်ရေအဖွဲ့ရဲ့62နှစ်မြောက်နှစ်ပတ်လည်နေ့အကျိုးဖြစ်ဂီတဖြောပြပွဲတက်ကိုအနံ့ပါကြီးရွာမှာကျင်းပနေစဉ်စစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့် KIA အမှုတန်းပေါင်းအရက်သား50ထက်မနည်းသေဆုံးသွားခဲ့ရတာဖြစ်ပါတယ်။